ကျင်းနာတဝဲဟာခါလှဆုအပါဝင်မြန်မာနိုင်ငံတော်ဟာအကျဉ်းဆောင်တို့ချုပ်မှထိန်းသိမ်းထားတဲ့နိုင်ငံရေးအကျဉ်းသားယာနဲ့ချီဒီကနေ့ပြန်လွတ်လာပါတယ်။သူတို့အများစုဟာစစ်အာဏာသိမ်းကန့်ကွက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူတွေဖြစ်ပါတယ်။အခုလွတ်မြောက်လာသူတွေထဲမှာဖက်ဗျော်လတရဲ့စစ်အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံရသူတွေပါဝင်ပါတယ်။ဒီကနေ့ပြန်လွတ်လိုက်တဲ့အကျဉ်းသားအရေအတွက်ဟာ2342ယောက်ဖြစ်တယ်လို့ပြန်ကြားရေးဒုတိယဝန်ကြီးဘုချုပ်ဇော်မင်းထွန်းကပြည်တွင်းမီဒီယာတချို့ကိုအတည်ပြုပါတယ်။အင်းစင်အကျဉ်းထောင်ကနေပြန်လွတ်လာတဲ့အကျဉ်းသား950ကျော်ရှိပါတယ်။အကျဉ်းသားတွေပြန်လွတ်မဲ့တဲ့ရင်ကြောင့်ဒီကနေ့အင်းစင်ထောင်ရှိမှာမနေ့ကလေးကသွားဆောင်ကြသူတွေလည်းယာနဲ့ချီရှိခဲ့တာပါ။ဒီအချိန်မှာပဲတိုင်းရင်းသားဒေသတွေမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြောင့်ပြစ်ခတ်မှုတွေကြောင့်တိုက်ဆုံတန်ရတာတွေရှိနေပါတယ်။မတ်လ၆ရက်ကစပြီးတော့ဆွေရည်တင်းမာလာတဲ့ကချင်ပြည်နယ်မှာလည်းမြစ်ကြီးနားမြို့အနီးက23မိုင်စစ်စည်ရေးဂိတ်ကို KNA ကချင်တပ်ဖွဲ့ကဒီကနေ့မနေ့ဝင်ပစ်တာမှာရဲတပ်သားတယောက်နဲ့အနီးကပြည်သူတို့တေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ဖက်မှာဆိုရင်လဲဒေသခံပြည်သူကကွေရတဲ့နဲ့စစ်ကောင်စီတပ်ကြားအင်္ဂါနေ့ကပြစ်ခတ်မှုတွေကြောင့်စစ်ကောင်စီဘက်ကအများအပြားထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်သူကကွေတပ်ဖက်က၄ဦးကြာဆုံးခဲ့ကြောင်းချင်းလန်ဒီဖ ens ဖို့စ်ဖွဲ့ကပြောပါတယ်။တိုင်းဒေသတွေမှာစစ်ပွဲတွေကြောင့်မတိမငိမ့်ဖြစ်နေတယ်လို့မြို့ကြီးတွေမှာလည်းဘုံကွဲတာတွေဥပဒေမဲ့လှုပ်ချမ်းတပ်ပြတာတွေကြောင့်အခြေအနေမတိမငိမ့်ဖြစ်နေတယ်လို့ပဲစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကလည်းနိုင်ငံဒေသအတော်များများမှာညှိနှိုင်းဆောင်တဲ့ပေါ်ပေါက်နေစေဖြစ်ပါတယ်။